2010ဩဂုတ်လကစပြီးမြန်မာစစ်တပ်ကနေတပ်ဖြတ်ခဲ့တဲ့ရိုဟင်ဂျာပေါင်းဟာ 24,000 ကျော်ရှိတယ်လို့ရိုဟင်ဂျာတွေကိုအရမပြောင်းရွှေ့မှုထုတ်ဖော်မပြောရသေးတဲ့တွေ့ကြုံလို့အမည်ပေးထားတဲ့နောက်ဆုံးထုတ်ပြန်လိုက်တဲ့အစိုးရခန်းစာမှာဖော်ပြထားပါတယ်။ဒီအစိုးရခန်းစာကို Ontario နိုင်ငံတကာဖွံ့ဖြိုးရေးအေဂျင်စီကနေထုတ်ပြန်လိုက်တာဖြစ်ပြီး Australia, Bangladesh, Canada, Norway နဲ့ Philippines နိုင်ငံတွေကသုတေသနပညာရှင်တွေပါဝင်ရေးသားကြတာဖြစ်ပါတယ်။မြန်မာနိုင်ငံကနေ Bangladesh ဘက်ကိုထွက်ပြေးခေါ်လုံးချတဲ့ရွန်ဂျာဒုက္ခသည်တွေက4000ကျော်ဟာတနတ်တန်ရရင်ရခဲ့တယ်လို့အစိုးရခန်းစာမှာဖော်ပြထားတာပါ။နေစီမချာဆေးပညာရှင်များအဖွဲ့ကထုတ်ပြန်ထားတဲ့စာရင်းမှာအရင်နှောင်းကအသက်ခံရတဲ့ရွန်ဂျာဟာ9400ရှိတယ်လို့ဖော်ပြထားရကနေအခု23962ယောက်ရှိနိုင်ပြီး100လောက်အတိုးလျှော့ရှိနိုင်တယ်လို့ပြောပါတယ်။ရွန်ဂျာအမျိုးသမီးနဲ့မိန်းကလေးငယ်ပေါင်း18000ကျော်မတိန်အချင်ခံရပြီးရွန်ဂျာအိမ်ပေါင်း13000ခွဲကျော်မိအရှုခံရတယ်လို့ပြောပါတယ်။အိုးအိမ်ပြောင်းရွှေ့ခံရတဲ့ရွန်ဂျာတွေတက40ရာခိုင်နှုန်းဟာအသက်12နှစ်အောက်တွေဖြစ်တယ်လို့လည်းအစိုးရခန်းစာမှာရေးသားဖော်ပြထားပါတယ်။